အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ပါဝေးမြို့ဂျူပီယာရှိခိုးကျောင်းမှာမနေ့စနေနေ့ကတနတ်သမားတဦးဝင်ရောက်ပစ်ခတ်တာကြောင့်တယောက်သေဆုံးပြီး၃ယောက်ထဲမှနေဒဏ်ရာရခဲ့ပါတယ်။တနတ်သမားကဖျားကျောင်းထဲကိုဒေသဆန်တော်ချင်းမနေ့၁၇နာရီခွဲလောက်မှာဝင်လာပြီးတော့တိုက်ပွဲ၃ AR မောင်းပြန်တနတ်နဲ့ပစ်ခတ်ခဲ့ကြောင်းဆန်ဒီယေဂိုခရိုင်ရဲအရာရှိဘီလ်ဂိုးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ထွက်ပြေးသွားတဲ့တနတ်သမားကိုတာဝန်ချင်းပြင်ပကနေဆက်လုံခြုံရေးရဲကတနတ်နဲ့ပြစ်ခတ်ခဲ့ပေမဲ့မထိလိုက်ဘဲနဲ့တနတ်သမားလွတ်မြောက်သွားခဲ့တာပါ။ဒါပေမဲ့နောက်ပိုင်းမှာအသက်16နှစ်အရွယ်ဆန်ဒီယေဂိုဒေသခံတနတ်သမားကရဲကိုအကြောင်းကြားခဲ့ပြီးလက်နက်ချအဖမ်းခံခဲ့ကြောင်းဆန်ဒီယေဂိုရဲမှူးဒေးဗစ်နက်စလစ်ကပြောပါတယ်။ပါဝေးပြစ်ခတ်မှုဟာအမုန်းတရားကိုအခြေခံတဲ့လုပ်ရဖြစ်နိုင်ကြောင်းနဲ့ဒီတိုက်ခိုက်မှုကြောင့်ထိခိုက်သူမိသားစုတွေနဲ့အထက်တူထက်မြတ်ကြီးကွဲရကြောင်းသမ္မတထရမ့်ကအင်ဖြူရောမှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။